မောခမုံတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂအရာကရောဒေသရင်းနိုင်ငံတွေကပါအကူအညီတွေဆက်လက်ပေးပို့နေကြပါတယ်။အာဆီယံကနေပေးမဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေကတော့ဒီကနေ့တင်းတင်းတွင်နေမှာမြန်မာနိုင်ငံကိုရောက်လာဖို့ရှိပါတယ်။ဒါဟာမလေးရှားနဲ့ထိုင်းနိုင်ငံတွေမှာရှိတဲ့အာဆီယံတဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးဆိုင်ရာထောက်ပံ့ဂိုဒေါင်တွေမှာထားတဲ့ပစ္စည်းတွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနကပြောပါတယ်။မေလ22ဓမ္မမုတ်23မှာအင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကလူသားချင်းစာနာအကူအညီပေးစစ်လေရင်တွေနဲ့အကူအညီတွေထပ်ပြီးပေးပို့ဖို့ရှိတယ်လို့လည်းဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။လူသားချင်းစာနာမှုအကူအညီဆိုင်ရာအာဆီယံညှိနှိုင်းရေးယုံအမှုဆောင်ညွှန်ကြားမှုအရေးပေါ်တုံ့ပြန်ရေးနဲ့တုံ့တိုက်အဖွဲ့ကအင်ဒိုနီးရှား၊ဘရူနိုင်း၊စင်ကာပူ၊ဖိလစ်ပိုင်နဲ့ထိုင်းကိုယ်စားလှယ်တွေအာဆီယံအတွင်းရေးမှူးချုပ်ယုံကကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံကိုရောက်နေကြတာဖြစ်ပြီးအရေးပေါ်လိုအပ်ချက်တွေကိုလေ့လာဆန်းစစ်နေကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်တရုတ်တန်ယုံကလည်းဆိုက်ကလုန်းမိုခာဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့လှူဒန်းခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပေးပို့တဲ့ပစ္စည်းတွေထဲမှာခောက်ဆွဲချောက်တွေ၊ဘစ်ကစ်တွေနဲ့တောက်ရည်တန်းတွေပါဝင်ပါတယ်လို့လည်းပြောပါတယ်။မုန်တိုင်းတန်တက်ပြည်သူတွေကိုကူညီဖို့အတွက်အိန္ဒိယကလည်းရေးသက်သင်္ဘော၃ဆင့်နဲ့မကြာသေးခင်ကပဲအရေးပေါ်အကူအညီဆေးဝါးနဲ့အခြားထောက်ကူပစ္စည်းတွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂစာနာရိတ်ခါအစီအစဉ် WFP ကရခိုင်ပြည်နယ်စစ်တွေကမုံတိုင်းရှောင်းစခန်းတွေမှာလာရောက်ပြီးတော့ခိုးလုံးနေကြတဲ့ဒုက္ခသည်6,000လောက်အတွက်အရေးပေါ်လိုအပ်တဲ့စာနာရိတ်ခါတွေကိုဖြန့်ဖြူးပေးနိုင်ခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့တွေဟာဒေတာရင်းကအကူအညီလိုအပ်နေသူတွေအတွက်အကူအညီတွေကိုကြဲကြဲပြန့်ပြန့်ပေးနိုင်ဖို့အာဏာပိုင်တွေစီကခွင့်ပြုချက်ကိုအခုတည်းကဆောင်ဆဲနေရသေးပဲလို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။